ပြီးခဲ့တဲ့2018ခုနှစ်အတွင်းနိုင်ငံရေးတက်ကြွလှုပ်ရှားသူလူခွင့်ရေးလှုပ်ရှားတောင်းဆိုသူတွေသတင်းသမားတွေကိုဆက်သွယ်ရေးဥပဒေတွေနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တွေငြိမ်းစုစီဥပဒေပုံမှန်တွေနဲ့တရားစွဲဆိုထောင်ချတာတွေရှိခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့အသံအဖွဲ့ကစစ်တမ်းကောက်ယူထားတဲ့အချက်လက်တွေအရ2018ခုနှစ်အတွင်းမှာဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အမှုက53မှုရှိခဲ့ပါတယ်အဲ့ဒီမှုတွေထဲမှာနိုင်ငံရေးကိုဝေဖန်ရေးသားတာလူပုဂ္ဂိုလ်ဖွဲ့စည်းတွေကိုဝေဖန်ရေးသားတာဥပဒေမဲ့လုပ်ရက်တွေကိုထုတ်ဖော်ရေးသားတာသတင်းရေးသားတာတွေနဲ့ပတ်သက်လို့တရားစွဲဆိုခံခဲ့ရတာက58ရာခိုင်နှုန်းရှိတယ်လို့အသံအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အခုလိုရက်သားဆိုးရလက်ထက်မှာပြည်သူတွေကိုလူခွင့်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေနဲ့မညီတဲ့ဥပဒေတွေနဲ့တရားစွဲဆိုအေးအေးယူခံရတာတွေပိုများလာနေပြီးဒီဥပဒေတွေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်နေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့အသံအဖွဲ့ရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုထောက်ပြပါတယ်
ဒီကအရင်ကဒီ2018မှာမှအခုကနည်းနည်းပြတ်လာတော့ကျွန်တော်တွေ့ရတယ်ပေါ့နော်ပြီးတော့ဒီ2019ခုနှစ်တုန်းကဒီဆက်တွေဥပဒေဆိုရင်ပြင်ဆင်ထားခဲ့တာဖြစ်တယ်ဥပဒေလည်းပဲအဲ့ပြင်ပြီးရဲ့နောက်ပိုင်းမှာဆက်ဖြစ်တဲ့အမှုတွေအားလည်းဒီနေ့ချိန်ဒီတိုင်းမရက်သေးဘူးပေါ့ပြီးတော့အဲ့ဖြစ်တဲ့အမှုတွေရဲ့ဒီ50ဟိုရာခိုင်နှုန်း50ကျော်ဟာလည်းဒီလူလက်သက်သူ့ကိုပြောဆိုခွင့်အရာပြောဆိုမှုတွေပေါ်မှာတရားစွဲဆိုခဲ့ခြင်းတွေဖြစ်တယ်ဆိုတော့လည်းသိရှိခဲ့ရတယ်ပေါ့ဆိုတော့အဲ့တော့ဒီဥပဒေတွေကိုဆောင်ကြည့်ရဆိုတော့ဒီဥပဒေတွေဟာတရားမျှတမှုမရှိဘူးဒီစမှုလို့အတေးရဆိုတာကိုအဓိကထားပြီးတော့ကျွန်တော်ကအယုံလုံးလို့ထင်တာဖြစ်တယ်ဗျ
2018ခုနှစ်ထဲမှာနိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါဝင်းနဲ့တရားစွဲဆိုခံရတဲ့အမှုကတော့ဆက်လင်းမှုရှိခဲ့ပြီးတက်ကြွလှုပ်ရှားသူတွေသတင်းသမားတွေကြောင်းသားနဲ့နိုင်ငံရေးသမားစုစုပေါင်း32ဦးကိုတရားစွဲဆိုခံခဲ့ရပါတယ်အဲ့ဒီထဲမှာကလေးစစ်သားကိုအောင်ကိုထွေးဆိုရင်နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါဝင်းနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ဒါအပြင်ကချင်ပြည်နယ်ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြတောင်းဆိုကြတဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်လေယာဉ်မြေအရေးအလုတ်ကင်ရေးနဲ့ပတ်သက်ပြီးတောင်းဆိုကြတဲ့သူတွေကိုငြင်းငြမ်းစွာစီတန်းလှည့်လည်ခွင့်ပုံမှန်တွေနဲ့တရားစွဲဆိုခဲ့တဲ့အမှုပေါင်းက36မှုရှိခဲ့ပြီးတရားစွဲဆိုခံခဲ့ရသူရေအတွက်က124ဦးထိရှိခဲ့တာပါအဲ့ဒီ124ဦးထဲမှာငြင်းချမ်းရေးအတွက်ဆန္ဒပြတောင်းဆိုခဲ့တဲ့လူခွင့်ရေးလှုပ်ရှားသူဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့နှိုးစော်တိုက်တွန်းရေးမှုမတ်တင်စာရှင်းလင်းရေးတယောက်လည်းပါဝင်ခဲ့ပါတယ်လက်ရှိမှာငြိမ်းစုစီဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရတဲ့မတ်တင်စာရှင်းလင်းရေးက
သုံးရဘက်ကစစ်သက်ဘက်ကပေါ့နော်နောက်ဒီသတိပုဂ္ဂလတွေကနေပြီးတော့တရားစွဲဆိုရေးကိစ္စတွေကဒီဘက်နှစ်ဒီမှာပုံများလာတယ်ဒီတက်ကောက်လှူရှားတဲ့သူတွေနောက်လူခွင့်ကိုကာဝယ်ဆောက်ရှောက်သူတွေလူငယ်တောင်းသားတွေရဲ့လှူရှားမှုတွေကိုမတိုက်တဲ့အာဏာပိုင်တွေရှိနေတဲ့ဆိုတော့မိမောင်းထုတ်ပြလိုက်တာလည်းဖြစ်တော့တစ်ချိန်ထဲမှာလည်းယခင်2015 2016 2017 2018မှာပုံများလာတယ်ဆိုတော့နောက်တစ်မျိုးအောင်မိမောင်းထုတ်ပြတယ်လဲဆိုတော့တရားစွဲဆိုင်ရတဲ့လူအကြီးကများလာသည်ဒီအဲ့ဒါဒီတက်ကောက်လှူရှားတဲ့သူတွေဟာသူတို့ရဲ့ဒီအတိုင်းသူတို့အမှန်အရကိုပြောဖို့အတွက်မင်းမစုပ်ပေါ့နော်ဒါလိုက်ပြောလာကြရဲဆိုတော့ဟာလည်းမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ
်ဒါကတော့မတင်စာရှင်းလင်းရေးပြောသွားတာပါဒါအပြင်2018ခုနှစ်ထဲမှာသတင်းမီဒီယာသမားတွေကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှားတွေဆက်သွယ်ဥပဒေပုံမှားတွေနိုင်ငံတော်လှုပ်ဝက်ချက်ဖောက်ဖျက်မှုအပါအဝင်အတိအဖျက်မှုဆိုင်ရာရသက်ကြီးဥပဒေပုံမှားတွေနဲ့တရားစွဲဆိုခံခဲ့ရတဲ့အမှုက6မှုထိရှိခဲ့ပြီးသတင်းသမား12ဦးကိုတရားစွဲဆိုခံရတာတွေထောင်ဒဏ်ချမှတ်ခံရတာတွေလည်းရှိခဲ့တယ်လို့အသံအဖွဲ့ရဲ့စစ်တမ်းမှာပါရှိပါတယ်အခုလိုသတင်းမီဒီယာသမားတွေအရေးယူခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲဖက်အတွင်းရေးမှူးတစ်ဖြစ်တဲ့ဦးမြင့်ကျော်ကသူ့အမြင်ကိုခုလိုပြောပါတယ်
ဥပဒေကြောင့်ကုဘကဆိုင်ငံမှာဖြစ်အောင်သတင်းမီဒီယာတင်ဝင်ရာကုဘကဆိုင်ငံမှာဖြစ်အောင်အဲ့လိုဟာမျိုးတွေပို့ပြီးတော့တတိထားဖို့လိုလာတယ်ပေါ့နော်ဟိုလူတွေသိရှိဖို့အတွက်လည်းရေးသားဖို့ကဒါမီဒီယာရဲ့ဘုတ်တရားပဲမီဒီယာတောင်းနေဒါပေမဲ့စစောပြောတဲ့အချက်လက်တွေရောပို့ပြီးတော့တတိပြုဖို့လိုလာလိမ့်မယ်ပေါ့
မြန်မာပြည်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအဟန့်တားဖြစ်နေတဲ့ဥပဒေပုံမှားတွေဟာအနည်းဆုံး10ခုနဲ့ထပ်မှရှိနေပြီးအခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကြီးမားဆုံးအဟန့်တားဖြစ်နေတဲ့ငြိမ်းစုစီဥပဒေလိုဆက်သွယ်ရေးဥပဒေလိုနိုင်ငံတော်ကြီးညိုပြက်စီမှုဥပဒေပုံမှားတွေကိုဒီအစိုးရလက်ထက်မှာပြင်ဆင်ဖို့လိုအပ်နေပြီးပြင်ဆင်နိုင်မှုမရှိသေးရင်ဒီဥပဒေပုံမှားတွေကိုအသုံးချပြီးတရားစွဲဆိုမှုတွေဟာဒီ2019ခုနှစ်မှာလည်းပုံများလာနိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလှစ်လာသူတွေကသုံးသပ်နေကြပါတယ်ရှင်